မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကနေအရတားပြည်သူတွေပေါ်လေကြောင်းကနေတိုက်ခိုက်တာတွေကိုဝိုင်းဝန်းတားဆီးပေးဖို့နဲ့အရတားတွေထိခိုက်သေဆုံးနေရတာတွေကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝမ်းမှာရှိတဲ့တိုင်းရင်းသားပေါင်းစုံအဖွဲ့ပေါင်းစုံပါဝင်ပြီးဝါရှင်တန်ဒီစီမြို့တော်မှာစနေနေ့တုန်းကယာနဲ့ချီတဲ့အဝေးရောက်မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးဥဆောင်ပါဝင်သူတူဖြစ်တဲ့ Safe မြန်မာ US အဖွဲ့ကကိုရင်အေးကအခုလိုရှင်းပြပါတယ်
။ဒီကတော့ No Fly Zone ပေးဖို့ပြီးလို့ရှိရင်ဒီက Fuel ဒီ Jet Fuel ဆန့်ရှင်တယ်လို့ပို့ပြီးလို့ရှိရင် MOG ဆန့်ရှင်လို့ပို့အဲ့ဒီကိစ္စတွေနောက်ပြီးလို့ရှိရင်ကျွန်တော်တို့ Early Warning System လို့ခေါ်တဲ့ဒီမှာကြိုပြီးတော့လေနေလာလို့ကြိုပြီးအသိပေးနေအောင်ပြည်သူတွေရှောင်နေတဲ့ Early Warning System တွေပြီးလို့ရှိရင် Internet System တွေပြန်ပြီးတော့ကျွန်တော်တိုင်းပြည်မှာပြန်ပြီးတော့ရရှိဖို့အတွက်ကုညီပေးဖို့ကျွန်တော်လာပြီးတောင်းဆိုတာဖြစ်တယ်
အဖွဲ့ပေါင်း54ဖွဲ့ကစုပေါင်းပြီးအမေရိကန်အစိုးရထံအိတ်ဖွင့်ပေးစာတစ်စောင်ပေးပြီးတင်ပြတောင်းဆိုခဲ့ပါတယ်။လေရင်မပြန်တမ်းရဆုံးတတ်မှတ်ပေးရေးလေရင်စီတွေပိတ်ပင်တားဆီးပေးဖို့နဲ့မြမစွမ်းအင်ကန္တကိုပိတ်ဆို့ရေးယူပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေဟာအမေရိကန်အစိုးရနိုင်ငံသားရဲ့ဝန်ကြီးဌာနရုံးရှိမှစတင်စုစည်းပြီးသမရအိမ်မြူတော်ရှိကိုလည်းတွားရောက်တောင်းဆိုဆန္ဒပြခဲ့ပါတယ်။ဒါအပြင်မြမအာနာသိန်းစစ်ကောင်စီရဲ့စစ်တမ်းရုံးရှိကိုတွားရောက်ပြီးတော့လည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။